ကာဇာမှာ9လကြာနေပြီဖြစ်တဲ့စစ်ပွဲအတွင်းစစ်ရာဇဝတ်ပြစ်မှုကျူးလွန်တာတွေနဲ့ဆက်နွယ်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့ကာဝေးဝန်ကြီးယိုအက်ဂါလန့်အပြင်ဂါဇာကဟားမတ်စ်ထိပ်တန်းခေါင်းဆောင်3ကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖမ်းဝရမ်းထုတ်ပြန်မှုတောင်းဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပယ်ချလိုက်ပါတယ် ICC ကဆွဆွဲခဲ့သလိုအစ္စရေးဘက်ကဒီစစ်ပွဲအတွင်းပါလက်စတိုင်းတွေငတ်ပြတ်စေတဲ့လက်နက်ကိုသုံးပြီးဟားမတ်စ်တွေကိုတိုက်ခိုက်တဲ့အထောက်အထားရှိမရှိသမ္မတဘိုင်ဒန်ကိုအိမ်ပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းခဲ့တာပါဒီအမေကိုသမ္မတကတိုက်ရိုက်ဖြေကြားတာမရှိဘဲ ICC ထုတ်ပြန်ချက်မှာဒီလိုဆွဆွဲထားမှသာသူတတိမထားမိဘူးလို့ဖြေပါတယ်အမေရိကန်ကအစ္စရေးကိုကာလကြာရှည်ထောက်ခံမှုပေးနေတဲ့ဒီစစ်ပွဲမှာအစ္စရေးတွေရဲ့လုဆောင်မှုနဲ့ဟားမတ်စ်တွေရဲ့လုဆောင်မှုဟာတူညီမှုရှိမယ်လို့သူမထင်ဘူးလို့ပြောပါတယ်အောက်တိုဘာ9ရက်နေ့ကအစ္စရေးကိုဟားမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200သေဆုံးပြီး150တစားကအဖြစ်အဖမ်းခံခဲ့ရတဲ့နောက်အစ္စရေးကလက်တုပ်ပြန်ရကနေအစ္စရေးဟားမတ်စ်ပွဲစတင်ခဲ့တာပါခုချိန်ထိဆိုဂါဇာမှာပါလက်စတိုင်း 35,800 လောက်သေဆုံးရပြီလို့ဂါဇာကျွမ်းမရေးဌာနကပြောပါတယ်ဒီထက်မှာအမျိုးသမီးနဲ့ကလေးငယ်ကအများပြားပါဝင်တဲ့အရက်သားတွေသေဆုံးခဲ့ရတာပါတစားကတချို့ကတော့ဟားမတ်စ်တွေကအခုထိပြန်မလွတ်သေးပါဘူးညာ